ဆန္ဒဗနာရေးနှစ်အတွင်းအမေရိကန်ပြည်ထောင်စုအနေနဲ့ဒုက္ခသည်၄000ခွဲလက်ခံဖို့ရည်ရွယ်တယ်လို့ဒေါ်နယ်ထရန့်အစိုးရရဲ့အရာရှိကြီးတွေကပြောကြားလိုက်ပါတယ်။ဒါဟာ38နှစ်တာအတွင်းအနည်းဆုံးလက်ခံတဲ့အရေးအတွက်ဖြစ်ပါတယ်။ဒီလိုဒုက္ခသည်လက်ခံမှုအရေးအတွက်ဆွတ်ထားလိုက်တဲ့အတွက်ဒုက္ခသည်အရေးထောက်ခံပြောကြားသူတွေစိတ်သက်စရာဖြစ်သွားကြပြီးပြည်တွင်းပြည်ပမှာအလုပ်သမားတွေထောင်ချီခံထားတဲ့စီးပွားရေးလုပ်ငန်းတွေကိုလည်းထွန်းထွက်လိုက်ကြတယ်တူပါတယ်။သမ္မတထရန့်ဟာရာထူးလက်ခံပြီးသိမကြခင်မှာပဲဒုက္ခသည်လက်ခံမှုပမာဏကိုဆော့ချဖို့ပြောခဲ့ပြီးဒုက္ခသည်များပြားလာခြင်းဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုပျက်စီးထိခိုက်စေလိမ့်မယ်လို့ဆိုခဲ့တာဖြစ်ပါတယ်။